Bangladesh ka Rohingya doga de sakan atwin COVID-19 yoga bu kusa khan ya mu ri to da bi ti dan khwe chi khan ya tu ri ha le 1000 khwe win chin shi la ra mo Bangladesh ana pai ni bak ga dukha de yue ye cha ma yi saung shao mu to myin saung ya be bu taung su ni cha ye tadin go pyo pya ba me chano ga ro so that ba Rohingya doga de 9000 law shi ni ye Bangladesh naingan ko bazar ma 15 ye atwin COVID-19 kusa khan ya tu ti phi phi to la bi lu ye ti dai nong mya lo yoga mien mien pyan twa ma go di da kan ni ka so yi ni ba de me la le pai law ka dukha de do u tha ma COVID-19 yoga bo sa twi shi ke bi ye naw ya pai twi ma be dukha de su su paw 29 u ma yoga bo ta khwe san ta twi shi ke ya ye lo Bangladesh cha ma yi ana pai ni ka pyo ke ba de Bangladesh a so ya ka yi bo cb kan 200 jaw law pan bo ra dukha de sa kan ni ka cha ma yi lo a be yaw 3000 law go le chin pe ya da chu tin lo pe me လက်တွေ့မှာတော့လိုအပ်ချက်တွေရှိနေရလို့စက္ကန့်တွေဒုက္ခတွေကပြောပါတယ်။နှာခေါင်းစည်းတစ်ခုကိုဘင်္ဂလားဒေ့ရှ်တာက20ကနေ90အထိခုန်တက်သွားပြီးဒါကမြန်မာကျပ်ငွေ1000ဝန်းကျင်ပါ။ကျမ်းမာရေးစောက်ရှောက်မှုအပြင်သတင်းအချက်အလက်တွေမြန်မြန်အစံလန်ရဖို့အတွက်လည်းလိုအပ်နေရလို့ကုတုပလောင်ဒုက္ခတွေစက္ကန့်က50000ကဖူယိုရေကိုပြောပါတယ်။
ဒီနေ့ကျွန်တော်တို့ကောင်းဆယ်ကြောင့်မဲတော့ကျွန်တော်တို့ယူသွားပါတယ်။ကိုဗစ်-19ရဲ့ပတ်သက်ပြီးတော့လူတွေကမြန်မာကိုယ်ရင်းများလည်းရှိတယ်။ကျွန်တော်တို့ကောင်းဆယ်ကြောင့်အင်္ဂလိပ်နိုင်ငံကစကားကိုတရားပြီးပြီးတော့ကျွန်တော်တို့အင်တာနက်တွေပါတယ်ဖုန်းတွေကဆက်ကျွန်တော်တို့ကောင်းဆယ်ကြောင့်ဒုက္ခတဲ့စကားတွေမှာတော့နေရင်ပြင်မထွက်ဖို့ကန့်တတ်ထားပြီးရဲစစ်သား၄ချောင်းဆောင်တွေခြားထားပေးမ
အဟာရပိုင်းချုပ်တဲ့နေရာသူများတွေဒီဒုက္ခသည်စခန်းတွေမှာယောဂခန္ဓာရည်နေပါလို့နိုင်ငံတကာအစိုးရတွေကလည်းဝိုင်းဝန်းကူညီပေးဖို့သူကတောင်းဆိုထားပါတယ်။ ကော့ဘဇာကဒုက္ခသည်စခန်းမှာကိုရိုနာဗိုင်းရပ်စ်ဦးဆုံးကူးစက်ခံရသူကိုမေလ၁၄ရက်မှာစတွေ့ခဲ့တယ်လို့ကုလအဖွဲ့နဲ့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။ကော့ဘဇာမှာရိုဟင်ဂျာကိုသိန်းနီးပါးလောက်ရှိပြီးဘင်္ဂလားဒေ့ရှ်ဒေသခံဘင်္ဂါလီလူမျိုး၄သိန်းလောက်လည်းအနားတဝိုက်မှာနေနေကြတာပါ။မကြာသေးခင်ကာလကလည်းဆိုင်ကလုန်းအန်ဖန်တန်ကိုသူတို့ခံစားခဲ့ရပြီးဒီနေ့လည်းမိုးရ ာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံပါဘူး။ဒါပေမဲ့ဒီလူတွေကိုနေရာပြန်ခေါ်သွားဖို့ကတော့မူအားဖြင့်သဘောတူထားပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်ကနေသတင်းပေးပို့ခဲ့ရပါ။